ရှမ်းမြောက်ဒေသကြောင်မဲမြို့မှာအခုရပိုင်းနဲ့စစ်ကောင်စီကအင်အားတွေထပ်ပြီးတော့တိုးချဲ့နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့မြို့ရင်းမှာတော့စစ်ကောင်စီအင်အားကအရင်တားရှိနေတယ်လို့ကြောင်မဲမြို့ကတူက VOA မြန်မာပိုင်းကိုပြောပါတယ်
။အင်အားတိုးချဲ့တာတော့မဟုတ်ဘူးကွာ။အခုနည်းနည်းလေးစိုးရိမ်တာကတော့အခုဒီစစ်သားစုဆောင်တဲ့ဖက်မှာရှင်းကြတာအဲ့တခုပဲကွာ။စစ်သားအင်အားထပ်ဖြစ်ရတော့မကြားမိသေးဘူး။အင်အားတော့ငကိုကလေးအဲ့လောက်ပါပဲ။
ရှမ်းပြည်နယ်မြောက်ပိုင်း TNL လှုပ်ရှားနယ်မြေထဲမှာစစ်ကောင်စီရဲ့အတွက်အတင်းအဓမ္မတပ်သားစုဆောင်ပေးနေတဲ့အုပ်ချုပ်ရေးမှုတွေကိုအရေးယူသွားမယ်လို့တပ်အောင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ TNL ကမတ်လ19ရက်မနေ့ကသတင်းထုတ်ပြန်ထားပါတယ်
။စစ်သားစုဆောင်တဲ့ကိစ္စကတော့ခုကတော့ဒီရက်ကွက်အုပ်ချုပ်ရေးမှုကနေပြီးတော့စာကြလာတာပဲဟိုပါစာထွက်လာတာလည်းရှိတယ်အိမ်နဲ့ရာရောက်တော့မရှိသေးဘူးကွာ။ဒါပေမဲ့အဲ့လိုဆိုနည်းနည်းဆိုရင်လည်းအဲ့မိဘတွေကတော့ရှိကြတာပေါ့အဲ့ဒီဘိုင်းလေးတွေလည်းရှိပါတယ်ကျွန်တော်ကတော့လောလောဆယ်တော့ဒီတိုင်းအဲလက်နက်ကိုင်အဖွဲ့တွေကဒီကြောက်မဲမှာအများကြီးရှိရဆိုတော့ဘလို့ဖြစ်လာတာတော့မသိဘူးပေါ့နော
်ရှမ်းပြည်မြောက်ပိုင်းမှာတရုတ်ရဲ့ဂျောင်းဝင်ဆစ်ဆက်မှုနဲ့အခုနှစ်ဇန်နဝါရီလ17ရက်နေ့ကစပြီးတော့ယာယီအပြစ်ရဲ့သဘောတူခဲ့ကြပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့အရေးလေးရာမှာပဲရှိနေပြီးတော့တစ်ဖက်နဲ့တစ်ဖက်စီရင်တင်မာတာမျိုးမရှိပဲရှောင်နေတာမျိုးတွေ့ရတယ်လို့ဒေသခံတူဦးကပြောပါတယ်
ရပပလေငကိုကလည်းမျိုးဟိုရပပလည်းမရှိပြိုတဲ့မှာတော့တော့မရှိဘူးအကွာဒီမိုးကုတ်သွားတဲ့လမ်းတော့တော့ဆာမိုးကုတ်သွားတဲ့လမ်းတော့အဲ့ပါလေတီဘောသွားတဲ့လမ်းအဲ့ဒါတော့ငကိုကလည်းရှိပြီးသားပါဒီနောက်ပိုင်းမှာရှိတာမဟုတ်ပါဘူးအဲ့ညာတော့မရှိပါဘူးဒီတိုင်းပဲရှိနေတာ
ဒေတာကန်တွေအနေနဲ့မျိုးရင်းတဲ့ပုံမှန်အတိုင်းသွားလာနိုင်တယ်လို့သိရပါတယ်ရှမ်းမြောက်တီဘောလာရှိုးပြည်တော်စုလမ်းမပေါ်ကကျိုးကြပျက်စီးသွားတဲ့စစ်အင်တရာလမ်းပိုင်းကိုတော့ SSPP SSA ဘက်ကပြုပြင်ပေးထားပြီးတော့လမ်းလွဲကနေသွားလာနေရတယ်လို့ရှမ်းမြောက်ဒေသခံတဦးကပြောပါတယ်
။ကြောက်မဲပြီးတော့ကြတော့ဒီကနေပြီးတော့မှဥမာပေါ်ပေါ်စစ်အင်အထိသွားလို့ရမယ်လေ။နမ်ပေါ်ဘက်ကနေကိုကြောက်ဝိုက်ကြတာကိုစစ်အင်တရာဘုဘောအထက်ကနေပြီးတော့မှတရာကိုအောက်ချီရနေဟောနင်းနေလေတရာတစ်ခုထိုးလာပြီးတယ်။အဲရဲရွာတူပြီးပေါ်ပေါ်အဲ SSA ကိုပြုံးမှာပေါ့။အဲ့လိုအထူရပြီးလေထူရပြီးတော့အဲ့ကားလေးဆိုလို့ရှိရင်ဖြန့်နေတော့လေအဲ့လိုပေါ့ဒီဘက်တီဘောကြတော့သူကအဖြန့်လေးနေရတယ်လည်းမတခါဘူးပဲပြန်ဝိုက်ပွက်ပြီးတော့မှဟိုနောင်ချူပဲတော့ထွက်ရတာ
ကြောင်မဲပြုတ်နေတဲ့မှာအခုရပိုင်းတဲ့အုတ်ချုံရဲမှုတွေကဒီတစဲစစ်သားစုဆောင်မှာကိုဒေသခံတွေစိုးရိမ်နေကြသလိုတချို့ကလည်းကြံတဲ့လက်နက်ကိုင်အဖွဲ့တွေကပါတပ်သားစုဆောင်မှာကိုစိုးရိမ်နေကြတယ်လို့ပြောပါတယ်